မေရိကန်အစိုးရရန်နေရာတချို့ရထားရတာတရင်နှစ်ပတ်ကျော်လာချိန်မှာပဲအဲ့ဒီလုပ်ငန်းတွေပြန်လည်လက်ပတ်နိုင်ရဲ့အတွက်လွှတ်တော်အမတ်တွေနဲ့ဒုသမရမိုက်ပန့်စ်ဦးဆောင်တဲ့အင်ပီရိုတာဝန်ရှိသူတွေမနေ့စနေနေ့ကညှိနှိုင်းခဲ့ပါတယ်။အမေရိကန်မက္ကဆီကိုနယ်စပ်မှာတတိုင်းကာရဲ့အသွက်ဆိုပြီးသမရဒေါ်နယ်ထရမ့်တောင်းထားတဲ့အစိုးရအသုံးစရိတ်ကိစ္စမှာသဘောတူညီမှုမရကြတာကြောင့်အစိုးရလုပ်ငန်းတချို့ရထားရတဲ့အခြေအနေဆိုင်နေတာပါ။အစိုးရလုပ်ငန်းတချို့ရထားရတဲ့ကိစ္စကိုဒီမိုကရက်တွေဘက်ကအချိန်တိုရင်းအဆုံးသတ်ပေးနိုင်ပါတယ်လို့စနေနေ့မနေ့ကပဲသမရထရမ့်က Twitter မှာရေးသားခဲ့ပါတယ်။ဒီမိုကရက်တို့လှုပ်ဖို့လိုတာကတရားမဝင်လူကုန်ကူသူတွေရာဇဝတ်သားတွေနဲ့မွေးဆေးဝါးကုန်ကူးသူတွေကလွဲလို့လူတိုင်းလှူလာနေတဲ့တတိုင်းကာရင်နဲ့နေဆက်လုံးကျုံရဲ့အတွက်အတီးပြုပေးလိုက်ဖို့ပဲဆိုပြီးတော့ရေးသားခဲ့တာပါ။နေဆက်တတိုင်းကာဖို့သမ္မတထရမ့်ကဒေါ်လာ5ဘီလျံတောင်းခံထားပြီးအစိုးရလုပ်ငန်းတွေပြန်လည်လက်ပတ်နိုင်ဖို့နဲ့နေဆက်လုံးကျုံရဲ့အသုံးစရိတ်အတွက်ဆက်လက်ညှိနှိုင်းနေစေကာလမှာအမိမြေလုံးကျုံရဲ့ဝန်ကြီးဌာနကိုရှစ်ပေါင်း30လက်ပတ်နိုင်မဲ့အစီအစဉ်တစ်ရပ်ကိုအထိုက်ခံဒီမိုကရက်ပါတီဘက်ကအောက်လွှတ်တော်ဥက္ကဋ္ဌတစ်ဖြစ်လာတဲ့နန်စီပလိုစီကကန့်လန့်ခဲ့တာကိုလည်းသမ္မတဘက်ကပေးကြားခဲ့ပါတယ်။လက်တလုံးမှာအစိုးရလုပ်ငန်းတချို့ရပ်ဆိုင်ထားတဲ့အတွက်အစိုးရဝန်ထမ်း8000လောက်အလုပ်ဆင်ခွင့်မရတာဒါမှမဟုတ်အလုပ်ဆင်မင်မဲ့လစာမရကြပဲဖြစ်နေရတယ်လို့အစိုးရဘဏ္ဍာငွေနဲ့လက်ပတ်နေတဲ့အမျိုးသားအပန်းဖြေဥယျာဉ်လိုနေရာတွေလည်းပိတ်ထားရပါတယ်။